ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းနာလနဲ့ကန်တပ်ဖွဲ့တစ်ခုဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ခေါ်ရှမ်းပြည်တပ်မတော် SSC မြောက်ပိုင်းနဲ့မကြသေးခင်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းအရသား6ဦးထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့ဒေသခံနိုင်ငံရေးအသိုင်းအဝိုင်းကပြောပါတယ်လက်နက်ကန်တိုက်ပွဲတွေကြီးထွားလာရကထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာထွက်ပြေးနေကြရတာပါရှမ်းပြည်နယ်တွင်ကလက်နက်ကင်ပြည်ပခရီရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအင်ကတင်ပြပါမယ်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်မှ SSPP SSC နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားရာကနေအရသာ6ဦးထက်မနည်းတပ်ဖြတ်ခံရတဲ့ကြောင်းရှမ်းပြည်နယ်လွှတ်တော်ဘူးစလဲဦးဆိုင်ထွန်းညာက VOA ကိုပြောပါတယ
်။ကြောင်မဲရဲ့ကြောင်ထွက်ချက်မှာဆိုတော့ SSPP နဲ့တပ်မတော်ပေါ့တိုက်ပွဲက12ရက်13ရက်ပေါ့အဲနားလာပိုင်းမှာအပြင်းထန်ဆုံးပေါ့။အဲအဲ့မှာလူရှိဦးတည်အဲကျွန်တော်တို့တိတိကျကျပြောနိုင်တာကအရက်သား6ဦးတော့ပါလိမ့်မယ်။တည်တဲ့လူကကြောင်မဲမြို့မန်ကွန်ကျေးရွာအုပ်စုက3ယောက်၊ဝိုးလုံကျေးရွာမှာ2ယောက်အကြည့်ကြည့်ရမှာတရားအလုံး၆ရောက်ပါသေးတယ်။နောက်ထပ်၄ရောက်ပါ၄ရောက်ကတော့စစ်သား၄ရောက်ကတော့မခွဲခြားနိုင်ဘူး
။ကြောင်မဲမြို့နယ်ပန်လော့ကျေးရွာနီးကတွေ့ရှိထားတဲ့အလောင်း၈လောင်းဟာလောင်ကွန်ကျေးရွာသား၃ဦး၊ဝိုးလုံကျေးရွာသား၂ဦးနဲ့အကြည့်ကျေးရွာသားစုစုပေါင်းရွာသား၆ဦးတည်ဆုံကြောင်းအသိပြုနိုင်ပြီးကြံလောင်း၂လောင်းမှာတရားကတော့ SSC တပ်ဖွဲ့ဝင်တူကြံတဲ့အလောင်း၃လောင်းကတော့ဘဒူဘဝမသိရသေးဘူးလို့လည်းပြောပါတယ်။ရှမ်းပြည်နယ်လွှတ်တော်ကူစီလည်းဦးဆိုင်ထွန်းညာကတော့တပ်ဖြတ်ခံရတဲ့သူတွေဟာမြန်မာစစ်တပ်ကပေါ်တာဌာနမှဖြစ်ဖမ်းဆီးခံရတဲ့သူတွေဖြစ်တဲ့အကြောင်းမြင့်မြင့်သိတူကကိုးကားပြီးပြောဆိုခဲ့တာပါ။
တည်ဆုံးမှုကတပ်မတော်ကပဲစစ်ထုတ်များတယ်စစ်ထုတ်များတော့အဲ့လောက်လဲတည်ဆောက်ပါတယ်။၃ယောက်ကမျက်မြင်သက်တည်ရှိတယ်။တပ်တွေကပေါ်တာဆွဲခံရတဲ့အရက်သား၁ယောက်ကသူ့ရှိမှပဲအဲဒီတပ်ဖြစ်တာရှိတာပေါ့လေ။ဆိုတော့အခုသူပြန်လွတ်လာတဲ့အချိန်ကျတော့သူပြောပြချက်အရကျွန်တော်တို့သွားကြည့်ရင်တွေ့တာပေါ့လေ။အဆောင်ကုန်းတကုန်းပေါ်မှာလူတက်ထားတာရှိတာပေါ့လေ
။အရက်သားတည်ဆုံးမှုနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်တစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးသလိုတုတ်ပြန်ချက်ရဖို့ VOE ကနေဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ရမှာပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးယုံညွှန်ကြားရေးမှူးပူချုပ်အောင်ရဲဝင်းအစည်းအဝေးတက်နေတဲ့အတွက်ပြောဆိုဖို့အခက်အခဲရှိနေတယ်လို့ရုံးဖွဲ့ဝင်တို့ကဆိုပါတယ်။ကာလအတန်ကြာစည်ရေးရပ်တန့်နေတဲ့မြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့အကြမ်းမှာမေလဆန်းကဆက်လို့စည်ရေးပြည်ပခဖြစ်ပွားလာခဲ့တာပါ။တိုက်ပွဲဖြစ်ရတဲ့ကြောင်းရင်းနဲ့ပတ်သက်လို့ဒီဘောမျိုးနယ်နဲ့ကြောင်းမဲမျိုးနယ်တွင် SSPP SSA ဝဟန်အဖွဲ့ဘက်ကတတ်မှတ်နိုင်မီကျူးကျော်လာလို့မြမတမတော်စစ်ကြောင်းနဲ့မေလ9ရက်နေ့ကနေ20ရက်နေ့အထိတိုက်ပွဲ73ကြိမ်ဖြစ်ပွားခဲ့ပြီးအလောင်း9လောင်းနဲ့လက်နက်မျိုးစုံသိမ်းဆည်းရခဲ့ပြီးမြမတမတော်ဘက်ကတိုက်ရင်မှုသူအပါအဝင်အရာရှိစစ်သည်တချို့အသက်ဆုတ်ခဲ့ရပြီးတော့ထိခိုက်ဒဏ်ရာများစွာရရှိခဲ့တယ်လို့မေလ23ရက်နေ့တမတော်ကနေသတင်းထုတ်ပြန်ထားပါတယ်အခုခါမှာနှစ်ဖက်တိုက်ပွဲတွေငြိမ်သက်နေပေမဲ့ဘေးလွတ်ရာတိမ်းရှောင်နေရတဲ့ဝိုးလုံကျေးရွာသားတွေဟာနေရကိုပြန်ဖို့မဝွင့်ရဲသေးသလိုဗန်ကျကျေးရွာဘုံကြီးကျောင်းမှာခိုလုံနေရဆဲဖြစ်ပါတယ်။ပြီးခဲ့တဲ့မေလ12ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲဒီဘောမြို့နယ်ဘက်မှာမြမတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားရမှာလဲအရသားတွေတိမ်းဆုံမှုရှိနေတဲ့တဲ့ပေါ်ထွက်နေပါတယ်။မေလ16ရက်နေ့ကဒီဘောမြို့နယ်နန်းပေါင်ဆိုင်နယ်နမကျေးရွာအုပ်စုဘက်မှာမြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့တိုက်ပွဲကြောင်းအနီးနားဝန်းကျင်ကရွာသားထောင်ကျော်ဟာဒီဘောမြို့နယ်ထဲကဒုက္ခသည်စခန်းတွေမှာလက်ရှိခိုလုံနေရတယ်လို့ဝမ်မောလူမှုကွန်ရက်ရဲ့ဖွဲ့ကောင်းဆောင်ကိုမျိုးကအခုလိုပြောပါတယ်
ဒီဘက်မှာထောင်ကျော်လောက်ရှိနေတယ်။မြို့ဟောင်းမှာက290၊လက်ဟောင်းမှာ300၊အဲဘိုးတော်ကျောင်းမှာ198ဦးပဲ။နောက်ပြီးကျွန်တော်တို့ဆန္ဒယာမစာရင်တိုက်တော့ကျောင်းပေါ်နော်။ကျောင်းမှာပူရင်92ပါနဲ့92ပါ။အားလုံးအခုလောလောဆယ်က1180ဦးလောက်ရှိနေတာ။အခုလေကျွန်တော်တို့ဒီရပြိုက်တာဖွဲ့ကြီးကတော့ပေါ်တော်ကိုသွားပြီးတော့အဲ့မှာကြံသေးတဲ့နောက်ကစစ်ကြောင်ဖွဲ့တွေကိုသူအဲ့မှာ90လောက်ကျောင်းနေတယ်။အဲ့တော့ခေါ်နေတယ်
မြောက်ပိုင်းရှမ်းပြည်တမတော်အနေနဲ့ကတော့ရခိုင်နိုင်ငံတော်ဆုရနဲ့ပြည်နယ်စစ်ပြည်ထောင်စုစစ်ငင်းချမ်းရေးလက်မှတ်ရေးသိုးခဲ့စဉ်တော့ကသဘောတူညီချက်အရဝမ်ဟိုင်းမှာခြေပြုပြီးတော့လက်ရှိဖြန့်ခွဲထားတဲ့နေရာတွေမှာယာယီခြေပြုနေတိုင်းဖို့သဘောတူညီမှုတွေပါရှိကြောင်းမေလ19ရက်နေ့က SSPP SSA ဘက်ကနေကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ